ွေးကောက်ပွဲတော့နိုဝင်ဘာ10ရက်နေ့မှာလှုပ်တော့မှာပါလားရွေးကောက်ပွဲနေပြီဆိုတော့ပါတီတွေပြိုင်ဆိုင်မဲဆွဲကြပြီပေါ့လေမပြိုင်ဆိုင်ဆိုတော့တိုက်ခိုက်တွေကလည်းလာအောင်မယ်ဖြစ်မလာတဲ့ကလေးကလာခရီးတွေကိုလည်းနားထောင်ရအောင်မယ်ပါတီတွေမဟုတ်ပါဘူးပြည်သူတွေကလည်းကိုအားပေးတဲ့ပါတီဘက်ကနေမဲအတင်းဆွဲကြမှာအဲ့တော့တစ်ဖက်နဲ့တစ်ဖက်ရန်တွေကဖြစ်ကြအောင်မယ်စိတ်ညစ်စရာကာလာကြီးကိုဖျက်ဆီးရတော့မှာပေါ့လေအဲ့တော့ကြုံတုံးလေးမောင်စုပြေးလည်းမပြောချင်မှပြောလိုက်အောင်ဘာလို့ရွေးကောက်ပွဲတွေလုပ်နေမလဲအစိုးရကို contract ပေးလိုက်ပေါ့အင်္ဂလန်ဖြစ်ဖြစ်ဂျပန်ဖြစ်ဖြစ်ကို9နှစ်လောက်လာအုပ်ချုပ်ပါဆိုပြီး contract ပေးလိုက်အဲ့ဒါဆိုနားအေးတာပေါ့လေအခုဆို NLD အစိုးရအုပ်ချုပ်မင်းလောက်လာတာ9နှစ်ပြည့်တော့မယ်ဘာတွေတိုးတက်လဲပြန်ကြည့်တော့မှုံပြပြပဲငញ្ញန်ကြီးကလည်းဝေးသည်မရှိဝေးလဲဝေးတယ်ရှိလဲမရှိဘူးစီးပွားရေးကလည်းမွဲသည်မရှိလူတွေမွဲလဲမွဲတယ်ရှိလဲမရှိကြပါဘူးပညာရေးကလည်းတက်သည်မရှိစမ်းလိုက်တင်လိုက်နဲ့လဲနေတော့မယ်အစိုးရကိုထောက်ခံသူတွေဂုံယူတာဆိုလို့တန်လင်ဘက်ကလမ်းတွေပဲရှိတယ်တန်လင်တရားအဆင့်ကနေတိလဝါအထိသွားတဲ့လမ်းတွေကောင်းလာတာဘူးအရာဟုတ်ပဲဂုံယူမဆုံးဖြစ်နေတာတကယ်တော့ဒါလည်းဂျပန်ကြီးရဲ့အကူအညီနဲ့ပါဂျပန်ကြီးကြပ်ပြီးခင်းတဲ့လမ်းတွေပေါ့လေဂျပန်ကိုယ်တိုင်ကြီးကြပ်ပြီးခင်းတာတော့ဒီလောက်ကောင်းနေသူတို့ကိုယ်တိုင်သာခင်းနေဆိုပိုတော့ကောင်းသွားအောင်မယ်လမ်းတွေမကပါဘူးတရားဆိုရင်လည်းကောင်းဒေါ်ပုံနဲ့မင်္ဂလာစေးကူးတဲ့တရားဆိုရင်အရန်ကောင်းလာတာဟုတ်အခုဆိုတန်လင်တရားကိုလည်းဂျပန်ကထိုးနေသေးတယ်အဲ့တော့တခုတွေးမိတာကဂျပန်လိုနိုင်ငံကလှုပ်ပေးနေတာတော့ဒီလောက်ကောင်းနေအခြားနိုင်ငံတွေဖြစ်တဲ့ဂျာမနီတို့အမေရိကန်တို့အင်္ဂလန်တို့သာစောင့်ရင်ပိုတော့ကောင်းအောင်ပါမြမပြီကလူတွေစောက်တာကတော့ဘယ်လန်းကြီးကြီးလှိုင်းတွန့်နေတယ်တရားဆိုလဲအဆက်တပြည့်နှိမ့်လို့နှိမ့်မြောင်းမြတရားဆိုလဲတက်တမ်းမရှိခင်ကြိုးတောင်းကြသေးတယ်အခြားတရားတွေကလည်းရိုင်းနေနေတယ်ဒါတော့မှလန်းတရားပဲရှိသေးတယ်အဆောက်အဦတွေမပါသေးဘူးအုပ်ချုပ်ရေးပိုင်းကြည့်ပြန်ရင်လဲဂျပန်တို့လိုအင်္ဂလန်တို့လိုနိုင်ငံတွေကဒီမိုကရေစီစနစ်ပြည်ပြင်တယ်အရေးမခံပဲလွတ်တော်တွေဝင်ထိုင်နေတဲ့အစိတ်သားတွေဘာလည်းမရှိဘူးလွတ်လပ်မှုကလည်းရှိတယ်စီးပွားရေးကအကောင်းတယ်လူနေမှုအဆင့်တိုင်းကလည်းမြင့်တယ်တကယ်တော့မြမပြီဟာအင်္ဂလိပ်ကိုလိုနီလက်အောက်တုန်းကတော်တော်လေးတိုးတက်ခဲ့တယ်လို့ဆိုကြတယ်။ကမ္ဘာမှာစံတင်ပို့မှုအများဆုံးတိုင်းပြည်အဆောက်အဦတွေဆိုတာလည်းရှင်းလမ်းမဆက်သွယ်ရေးကလည်းနေရာတိုင်းကိုတွားလို့ရခဲ့တယ်။လေရင်ခွင့်တွေကလည်းရှိသေးတယ်။ပညာရေးဆိုလည်းထိတ်တန်းစီးပွားရေးကလည်းကောင်းငញ្ញန်ရေးဆိုလည်းတပုံတကန်နေမရှိဘူး။ဆရာဆန်နဲ့ကိုဆန်ဖဲလောက်ပဲတပုံထားကြတာ။ဒါကလည်းခဏပါပဲ။လွတ်လပ်စွာဟောပြောခွင့်ကလည်းရှိသေးပြန်တယ်။လွတ်လပ်ရေးရပြီးနောက်ပိုင်းမြန်မာပြည်ကဆုပ်ယုပ်လာတာပဲ။ရောင်စုံတပုံကထအစိုးရတွေကမကောင်း။လန်ဒရာတွေကပြက်စီစီးပွားရေးကလည်းကြလွတ်လပ်ရေးရလို့ကောင်းတာဆိုလို့ကိုဟါကိုအုပ်ချုပ်ခွင့်ရတာပဲရှိတယ်။ဒါတောင်အချင်းချင်းအာဏာကလူသေးတယ်။တိုင်းရင်းသားဒေသတွေကတော့အင်္ဂလိပ်လက်ထက်ကထပ်ပိုဆိုးသွားတာပေါ့လေ။အဲ့တော့မငြင်းညံ့တာကလည်းမထူးဆန်းပါဘူး။စီးပွားရေးမကောင်းပညာရေးမကောင်းတာတော့ပြောမနေပါနဲ့တော့။အုပ်ချုပ်သူအဆက်ဆက်စိတ်ကူးတက်ရာပညာရေးစနစ်ကိုသူတည်တနာမရှိပဲလက်တက်ဆန်းခဲ့ကြတာကိုပညာရေးကြအချင်းတော့တိုင်းပြည်ကပိုဆိုးရုံပဲရှိ။အဲ့တော့ဆိုပြစဉ်းစားမိတာကမြန်မာပြည်သားအင်္ဂလိပ်ကိုလိုနီလက်အောက်မှာဆိုရင်တော်တော်လေးတိုးတက်နေမှာပဲလို့အခုလဲကြည့်အစိုးရဆက်သက်သက်ပြောင်းသွားတယ်တိုင်းပြည်ဘာတိုးတက်တယ်လဲအကျွေးတွေပုံများလာတာပဲရှိအဲအုပ်ချုပ်သူလူကြီးပိုင်းကတော့တိုးတက်လာတာပေါ့လေညီတွေကားတွေနဲ့ဖြစ်ကုန်ကြတာပဲပြည်သူတွေကတော့ဒုံရင်တိုင်းပါပဲအဲ့တော့ဆိုပြေကညံတိန်တိန်နဲ့တခုစဉ်းစားမိတယ်ဆိုပြေကိုမျိုးချစ်ချိတ်မရှိဘူးလို့ပဲဆိုခြင်းဆိုမြန်မာပြည်ကိုအုပ်ချုပ်ချင်တဲ့လူတွေကိုတင်တာခွန်မယ်ဘသူအုပ်ချုပ်ချင်လဲတင်တာဝင်ပြိုင်အခုမဲဆွဲသလိုပေါ့ငါးနှစ်အတွင်းဘာတွေဖြစ်အောင်လုပ်ပေးမယ်ဘလူတွေအုပ်ချုပ်မယ်ဆိုတာကို proposal တင်အုပ်ချုပ်ခြင်းဝင်ပြိုင်ပြည်သူတွေကမဲပေးရွေးမယ်နိုင်တဲ့နိုင်ငံက9နှစ်အုပ်ချုပ်ပေါ့9နှစ်ပြည့်ရင်ထပ်ပြိုင်အုပ်ချုပ်တာမကောင်းရင်မတိုးတက်ရင်အမေရိကန်ပဲဖြစ်ဖြစ်အင်္ဂလန်ပဲဖြစ်ဖြစ်ပြည်သူတွေကထပ်ရွေးမှာမဟုတ်ဘူးအဲ့တော့သူတို့တွေလည်းစူးစမ်းကြပါမယ်မဲပေးမဲ့လူတွေကတော့တရုတ်ဝင်ပြိုင်ပေးလောက်မယ်မထင်ဘူးတရုတ်ကြီးကိုကြောက်ကြတာကိုကိုရီးယားဇာကကြိုက်သူမမတွေကတော့ကိုရီးယားကိုမဲပေးမှာပေါ့ဂျပန်ကကြိုက်သူကိုကိုတွေကလည်းဂျပန်ကိုမဲပေးမှာပဲဟောလီကာကြိုက်သူတွေကတော့အမေရိကန်ကိုမဲပေးပေါ့ရှာလော့ဟုံးတို့မစ္စတာဘီနိုကြိုက်သူတွေကတော့အင်္ဂလိပ်ကိုမဲပေးမှာပေါ့အဲ့တော့နိုင်သူတွေမြန်မာပြည်ကိုအုပ်ချုပ်လာကပေးမယ်ကုန်သွယ်ခွင့်ပေးမယ်ပြီးတော့စစ်တပ်တွေဘာတွေလဲထားမနေနဲ့တော့စစ်တပ်မရှိရင်တပုံတွေလည်းမရှိတော့ဘူးတပုံထားရင်နိုင်ငံသားကစစ်တပ်ကိုခေါ်ပြီးနှိမ်နှင်းခိုင်းရမှာပေါ့စစ်တပ်မရှိလွတ်တော်မရှိရင်လာကတွေပေးရတာလည်းတော်တော်တတ်တာမှာအိုင်ငွေတွေကိုအချားနေရမှာတုံးလို့ရတာပေါ့လေဒါဆိုညဉ့်ညံ့ရေးကောစီးပွားရေးကောပညာရေးကိုတိုးတက်လာမှာပဲအစားဦးတွေလည်းတိုးတက်မှာပဲခါတာတခုတော့ရှိတယ်မြန်မာတွေကတခုခုကိုတော်လှန်ရတာအရင်သဘောကျတယ်ဖျက်လိုက်တဲ့စစ်တပ်ကောသဘုံတွေရောနိုင်ငံသားတွေအုပ်ချုပ်တာကောသဘောကျမယ်မထင်ဘူးအဲ့တော့သဘုံနဲ့စစ်တပ်ပေါင်းပြီးတော်လှန်နေရင်ဒုက္ခအာဖဂန်တို့စီးရီးယားတို့ထပ်တောင်းဆိုးသွားလောက်တယ်ဒါပေမဲ့လည်းနိုင်ငံရေးစနစ်အသင်းမှုစန့်ကြည့်တင်ပါတယ်အ ਨੇ ဆုံးတော့မဲနိုင်ပြီဘာမှမလုပ်ရင်တော့နိုင်ငံသားအစိုးရပဲအစဲခံရပါအခုလို NLD တို့ကြန့်ခိုင်ရေးတို့အစဲမခံရတော့ဘူးပေါ့အဲ့ခါ NLD တို့ကြန့်ခိုင်ရေးတို့ကတော့ထုံးစံအတိုင်းလူမှုရေးတွေလောက်ကြရုံပဲရှိတယ်လို့မို့ဆိုမဲဆွေရင်ရန်နေဖြစ်နေတာနဲ့စိတ်ညစ်စရာကောင်းလို့ပါ